Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းမှာသောရရှင်တွေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဧပြီလ22ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝင်းမင်ပါမတ်တင်ကီထိုင်းနေတူဒီနေ့နောက်ဆုံးရသတင်းတွေကိုပြောပြမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့တေရီလင်ကာမှာ10နှစ်တွင်အသေးအပြောက်အများဆုံးပေါက်ကွဲမှုတွေဖြစ်ခဲ့ပြီးသေဆုံးသူကအနည်းဆုံး200ကျော်သွားပါပြီအခုလိုတေရီလင်ကာမှာအကြီးကျယ်တကြီးထိခိုက်ခဲ့ရတဲ့ပေါ်ကမ္ဘာကောင်းဆောင်တွေနဲ့ဘာသာရေးကောင်းဆောင်တွေကအပြင်းထန်ရှုံချလိုက်ပါတယ်သမ္မတဒေါ်နယ်ထရန့်ကလည်းရုရှားဆက်ဖက်မှုပေါ်ထူးဆုံတဲ့စစ်ဆေးမှုလို့ရဟာနိုင်ငံရေးလုံခြုံမှုဖြစ်တယ်လို့ဆက်ရှုတ်ချလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုညာဝင်းအောင
်ရေ။ဟုတ်ကဲ့ပါခင်ဗျာ။ခရစ်တော်ရှင်ပြန်ထမြောက်ခြင်းအစ္စတာနေ့မှာပိုယန်မင်းကြီးကကဘာအတွက်ဆူတောင်းမေတ္တာပို့သတယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေပြန်ဝင်လာကြတဲ့အခြေအနေမှာထိုင်းနိုင်ငံကဘယ်လိုကူညီမှုရှိပါသလဲ။
ကျွန်တော်တို့ဆီကလုပ်သားတွေပေါ့ထောက်ပြန်လာပြီးတော့လုပ်ငန်းတွေပြန်ဝင်လာခဏထိုင်းဘက်ကိုပြန်သွားတာခဏသူတို့ဒီ၅ရက်တာအတွင်းတော့
သတင်းတွေအပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်စာရာတွေကိုတင်ဆက်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါဦးဗျာ
သီရိလင်္ကာနိုင်ငံမှာ10နှစ်အတွင်းအသေးအပြောက်အများဆုံးကျန်းဖတ်မှုအဖြစ်တနင်္ဂနွေနေ့ Easter ပွဲအတွင်းခရစ်ယာန်ဘုရားကျောင်းနဲ့ဟိုတယ်ကြီးတွေမှာဘုံးတွေစက်တိုက်ပေါက်ကွဲခဲ့ပြီးလူပေါင်းအနည်းဆုံး200ကျော်သေဆုံးကနောက်ထပ်400ကျော်ဒဏ်ရာရခဲ့ပါတယ်။သီရိလင်္ကာဒေသစံတော်ချိန်မနေ့မနေ့8:45မှာပထမဆုံးဘုံး6လုံးအချိန်ကြိုက်စကွဲခဲ့ပြီးအများဆုံးထိခိုက်ဒေချိန်မှုတွေဖြစ်စေခဲ့ကာနောက်နာရီများစွာအကြာမှာတော့နောက်ထပ်အသေးစားဘုံး2လုံးထပ်ကွဲခဲ့ပါတယ်။ဒီအကြမ်းဖက်မှုတွေပြစ်မှတ်ခံထားရသူတွေကတော့Easter ဆူတောင်းပွဲအတွက်မြို့ကြီး၃မြို့ကခရစ်ယာန်ဘုရားကျောင်းတွေကိုလာတက်တဲ့ကက်သလစ်ဝတ်ပြုသူတွေနဲ့နိုင်ငံခြားခရီးသည်တွေပဲဖြစ်ပါတယ်။ဒီပောက်ကွဲမှုတွေကြောင့်လွန်ခဲ့တဲ့ဆယ်နှစ်ကဒီကျွန်းနိုင်ငံလေးမှာအဆုံးသတ်နိုင်ခဲ့တဲ့သွေးမြေကြပြည်တွင်းစစ်မီးကြီးပြီးစွခူးနိုင်ခဲ့တဲ့ငြိမ်းချမ်းအငွေ့အသက်တွေကတော့လွတ်စင်ကွယ်ပျောက်သွားကတုံလုံးခြောက်ခြားမှုတွေကိုရသွားခဲ့ရပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်လို့တန်တရားရှိသူခုနှစ်ကိုဖမ်းဆီးထိန်းသိမ်းထားပေမဲ့ဘယ်သူမှတော့သူတို့လုပ်ရဖြစ်တယ်လို့ထုတ်ပြောထားတာမရှိသေးပါဘူး။ပြမထားခံရတဲ့ဟိုတယ်ကြီး၃ခုနဲ့ခရစ်ယာန်ဘုရားကျောင်းတစ်ခုရှိတဲ့မြို့တော်ကိုလံပေါ်မှာဒီပောက်ကွဲမှုတံကိုအများဆုံးခံစားခဲ့ရတာဖြစ်ပါတယ်
။ခရစ်ယာန်ဘာသာဝင်ရဲ့ယေရှုခရစ်တော်ပြန်လည်ရှင်သန်ထမြောက်ရာ Easter ပွဲတော်နေ့မှာသီရိလင်္ကာကခရစ်ယာန်ဘုရားကျောင်းနေနဲ့ဟိုတယ်ရီမှာလူအများပြားတည်ဆုံခဲ့ရတဲ့ပောက်ခွဲတိုက်ခိုက်မှုအပေါ်ကမ္ဘာခေါင်းဆောင်နေနဲ့ဘာသာရေးခေါင်းဆောင်တွေကရှုတ်ချပြောဆိုပါတယ်။ပောက်ကွဲမှုအတွင်းသေဆုံးရသူတွေထဲမှာဗစ်တိန်၊နယ်သာလန်နဲ့အမေရိကန်နိုင်ငံသားဒါဇင်နဲ့ချီပါမယ်လို့လည်းယူဆထားကြပါတယ်။ဗစ်တိန်ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်မှုဟာအင်မတန်ဆိုးရွားစိတ်ပျက်ဖွယ်ဖြစ်တဲ့သေဆုံးထိခိုက်ခဲ့ရသူတွေအတွက်ထပ်တူဝမ်းနည်းကြေကွဲရတယ်လို့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။သေဆုံးရသူတွေအတွက်ဆုတောင်းပါကြောင်းဒဏ်ရာရသူတွေအမြန်ပြန်လည်ကျန်းမာပါစေကြောင်းနဲ့ချင်းချောက်တက်ဖြတ်ခဲ့ကြတဲ့အကျံဖက်ဝါဒီတွေသူတို့လောက်ရအတွက်နောင်ထရအောင်ဖရဲသခင်လမ်းပြတော်မူဖို့ဆုတောင်းပါတယ်လို့ဂျေရုရှလင်ကကက်သလစ်ခရစ်ယာန်ကျောင်းတော်ကကြေညာချက်ထုတ်ပါတယ်ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်လည်းအစ္စတာနေ့အစဉ်အလာဟောကြားမှုမှာတိုက်ခိုက်မှုအပေါ်ဝန်내ကြောင်းမှိတ်ကြပါတယ်ပြီးခဲ့တဲ့လာတော့ကမွတ်စလင်2000ဆင်လောက်တည်ခဲ့ရတဲ့နယူးဇီလန်နိုင်ငံ Christchurch ကမွတ်စလင်ဗလီကျောင်းနှစ်ခုပြစ်ခတ်တိုက်ခတ်ခံရမှုနောက်ပိုင်းတနင်္ဂနွေနေ့မှာသရီလင်္ကာကဘုံခွဲတိုက်ခတ်မှုနဲ့ကြုံခဲ့ရတာပါ။ဒါမျိုးအကြမ်းဖက်မှုတွေကြောင့်ယူကျုံမရဖြစ်ရတယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်တွေအနေနဲ့ကူညီဖို့အစဉ်နဲ့ရှိတယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မော်လာရဲ့အစီရင်ခံစာတိဖြတ်ချက်လူသိရှင်ကြားထုတ်ပြန်ပြီးရဲ့အနေငယ်ကြမှာပဲဒီအစဉ်ခံစားဟာလုံးဝနိုင်ငံရေးလှုပ်ကြံမှုသာဖြစ်တယ်လို့ဆက်ဝေဖန်တိုက်ခိုက်လိုက်ပါတယ်။သမ္မတထရမ့်ကဒီအစဉ်ခံစားကိုဝိုင်းရိုက်ခဲ့တဲ့သူ့ကိုမုန်းတီးသူတွေနဲ့ဒေါသအိုဒီမိုကရက်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်မှုမရှိကြောင်းတွေ့ရှိကြပေါ်အကြီးအကျယ်စိတ်ပြတ်သွားရတယ်။ဒီလိုရက်ကကြိုတင်အကွက်ချထားတဲ့နိုင်ငံရေးလှုပ်ကြံမှုတသက်သက်သာဖြစ်တယ်။အစတည်းကခွင့်မပြုခင်တဲ့လှုပ်ရက်ဖြစ်တယ်လို့တနင်္ဂနွေနေ့ကအင်တာနက် Twitter မှာရေးသားလိုက်ပါတယ်။နောက် Twitter စကားရက်ထဲမှာပဲသမ္မတထရမ့်က ရုရှားနဲ့ပူးပေါင်းကြံစည်မှုမရှိတာနဲ့ဒီစုံစမ်းစစ်ဆေးမှုအပေါ်မပိတ်ပင်ကြတာတွေရှိထားရဲ့တိထားရဲ့နဲ့လဝဲရင်းစွန့်ရောက်ဒီမိုကရက်တီအနေနဲ့ပြည်သူတွေအကျိုးရှိမဲ့ဥပဒေပြဋ္ဌာန်းမှုတွေမလုပ်ချင်ကြပဲအချိန်ဖြုံးနိုင်မှုဒီစုံစမ်းရေးပဲမဲလုံနေကြတယ်လို့ဆက်ဆွဲလိုက်ပါတယ်။စာမျက်နှာ448မျက်နှာပါတဲ့ဒီအစီရင်ခံစာထဲမှာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဆက်ဖက်ခဲမှုနဲ့သမ္မတထရန့်မဲဆယ်ရွေးအဖွဲ့ပူးပေါင်းပါဝင်ခဲ့ခြင်းရှိမရှိ22လကြာစုံစမ်းစစ်ဆေးထားတာတွေကိုဖော်ပြထားပါတယ်။သမ္မတထရန့်မဲဆယ်ရွေးအဖွဲ့ကဘယ်သူကမှတီးလျက်နဲ့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမရှိဘူးလို့ဒီစုံစမ်းစစ်ဆေးသူတွေကအဆုံးဖြတ်ပေးခဲ့ပေမဲ့သမ္မတထရန့်ရဲ့လုပ်ရက်တွေကတော့ဒီကိစ္စတရားမျှတမှုပေါ်ပေါက်ရေးအတွက်တာစီပိတ်ပင်ခဲ့တဲ့ပြစ်မှုမမြောက်ဘူးလို့တော့အပြတ်မပြောထားပါဘူး။ဒီအစီရင်ခံစာထဲမှာသမ္မတထရန့်အနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုတာစီပိတ်ပင်တယ်လို့ထင်မြင်ယူဆမှုမျှောက်စေနိုင်တဲ့လူရဲ့ပေါအအနေဆုံး10ခုတွေ့ခဲ့တယ်လို့တော့ရေဘူးရဖော်ပြထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကဒုတိယအကြိမ်ကျင်းပတဲ့သမ္မတရွေးကောက်ပွဲကနေမဲပေးသူတွေကိုကောက်ယူထားတဲ့စစ်တမ်းအရာတော့ဟာတာတယောက်ဆောင်ဘိုလိုရီမှာဇလန်စကီကလက်ရှိသမ္မတပီထရိုပိုရိုရှန်ကိုကိုပြက်ပြက်သားသားအနိုင်ရကြောင်းဖော်ပြနေကြပါတယ်လူကြိုက်များတဲ့ရုပ်သံဇလန်တွဲမှာသမ္မတအဖြစ်တယောက်ဆောင်တဲ့ဇလန်စကီကထောက်ခံမဲ83ရာခိုင်နှုန်းရတယ်လို့စစ်တမ်းမှာဖော်ပြပါတယ်နိုင်ငံရေးအတွေ့အကြုံရှိတဲ့အသက်42နှစ်အရွယ်ဇလန်စကီကလက်ရှိသမ္မတပိုရိုရှန်ကိုကိုပြက်ပြက်သားသားအနိုင်ရတယ်ဆိုပြီးတော့စစ်တမ်းကဖော်ပြနေတာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြည်ပခန့်တွေဆက်ဖြစ်နေတာတွေ၊နောက်စီးပွားရေးမှာအမလို့အမရမှုတွေနဲ့အာဂရီလိုက်စားမှုတွေအပေါ်မဲဆန္ဒရှင်တွေရဲ့အလိုမကျမှုတွေပေါ်ပေါက်နေတဲ့အတောအတွင်းဇလန်စကီရဲ့သမ္မတဝင်ရွေးဖို့စွန့်စားမှုကအရှိန်ကောင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချနေ့ထုံးကမြို့တော်ခီယက်ရဲ့အိုလံပစ်အားကစားရုံမှာသမ္မတကိုစလေလောင်းတွေရဲ့ရုပ်တံစကားစစ်ထိုးပွဲမတိုင်ခင်နိုင်ပိုင်းလိုမှာပဲသမ္မတပိုရိုရှန်ကိုကထောက်ခံသူတွေများလာရေးမြို့တော်ရဲ့လွတ်လပ်ရေးရှင်ပြန်မှာလူလူစီဝေးပွဲလုပ်ခဲ့ပါတယ်။ဇလန်စကီသာနိုင်ရမယ်ဆိုရင်တော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အတုံးချကန်ဖြစ်သွားလိမ့်မယ်လို့အသက်52နှစ်အရွယ်သမ္မတပိုရိုရှန်ကိုကထောက်နဲ့ချီတဲ့ထောက်ခံသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တံရဲ့တင်းလာနေ့မနေ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံတော်လှည့်ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်9နှစ်ချခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအဆင့်အယူခံကိုနေပြည်တော်ကပြည်တော်စုတရားရုံးချုပ်ကနေအင်ကာနေမှာကြားနာဖို့ရှိနေပါတယ်။အသက်33နှစ်အရွယ်ကိုဝါလုံးနဲ့29နှစ်အရွယ်ကိုကျော်စိုးဦးတို့အနေနဲ့ဒီကိုလိုနီခေတ်လှည့်ဝှက်သတင်းချက်လက်ဆိုင်ရာဥပဒေချုပ်ဖောက်မှုဆက်ဆွဲချက်နဲ့အဖမ်းခံခဲ့ရတဲ့2018ခုနှစ်ဒီဇင်ဘာလကနေစပြီးထောင်ထဲမှာနေခဲ့ရတာကအခုဆိုတစ်နှစ်နဲ့လေးလရှိသွားပါပြီ။ဒီသတင်းတောက်နှစ်ယောက်အနေနဲ့ရခိုင်ပြည်နယ်ကတပ်မတော်စစ်စင်ရေးအတွင်း Ranger Muslim 10ဦးအသက်ခံရတာကိုသတင်းစုံစမ်းနေစဉ်အခုလိုအဖမ်းခံခဲ့ရတာပါမြန်မာနိုင်ငံမှာအဆင့်အမြင့်ဆုံးဖြစ်တဲ့ဒီပြည်တော်စုတရားရုံးချုပ်ရဲ့ Internet Website နဲ့ Facebook တွေမှာလည်းဒီသတင်းထုတ်တွေရဲ့အယူခံမှုအကြောင်းကိုစနေနေ့ကဖော်ပြထားပါတယ်မြန်မာအစိုးရဘက်ကတော့ဒီသတင်းထုတ်တွေအနေနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေနိုင်တဲ့လှည့်ဝှက်အထောက်အထားတွေလက်ဝယ်ရယူထားတာတွေ့ခဲ့တယ်လို့ဆက်ဆွဲထားပါတယ်ဒါပေမဲ့ဒီသတင်းထုတ်တွေရဲ့ရှင်းနေဦးခမောင်စောကတော့ဒီအမှုမှာပြစ်မှုသက်သေအထောက်အထားမရှိဘဲရဲကကြိုတင်အကွက်စင်ဖမ်းဆီးထားတဲ့အထောက်အထားတွေသာတွေ့ရတယ်လို့ပြန်ပြောထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကကျောင်း2000မှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကာကွယ်ရေးကော်မတီတွေဖွဲ့စည်းဖို့တနင်္ဂနွေနေ့မှာအစိုးရကညွှန်ကြားထားပါတယ်။ကျောင်းဆရာတဦးကလိင်ပိုင်းဆိုင်ရာထိပါဆော်ကားတယ်လို့ဆွတ်ဆွဲခဲ့တဲ့ဆယ်ကျော်သက်မိန်းကလေးတဦးမိရှုတက်ဖြတ်ခံခဲ့ရပြီးတဲ့နောက်အခုလိုညွှန်ကြားချက်ထွက်ပေါ်လာတာပါ။အသက်19နှစ်အရွယ်နူးစရတ်ဂျာဟန်ရာဖီတက်ဖြတ်ခံရဒါကြောင့်လူရေ165သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်မကျေနပ်မှုတွေပေါ်ပေါက်ခဲ့ပြီးဒီအမှုအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်မှုကိုလည်းအာရုံစိုက်နေကြတာပါမိန်းကလေးကိုတပ်ဖြတ်ခဲ့သူတွေကိုစံပြအဖြစ်အပြစ်ပေးနိုင်ရေးတောင်းဆိုကြသူတွေကမြို့တော်တက်ကမှတနင်္ဂနွေနေ့က17ရက်မြောက်နေ့အဖြစ်ဆန္ဒပြပါတယ်မြို့တော်တောင်ပိုင်းဖန်နီကအစ္စလမ်ဘာသာရေးဆိုင်ရာကျောင်းရဲ့ခေါင်းမိုးဘော်ကိုတိုက်ခိုက်သူတွေကသူမကိုခေါ်သွားခဲ့ပြီးကျောင်းအုပ်ကိုရဲတိုင်ထားတာရုတ်သိမ်းပေးဖို့ပြော ဆိုခဲ့ကြတာလို့ရဲကပြောပါတယ်။အဲ့ဒီမိန်းကလေးကအမှုကိုရုပ်သိမ်းမပေးတဲ့အတွက်ရင်းနှံစီနဲ့ပက်ပြီးတော့မီးရှို့ခဲ့ကြတာဖြစ်ပါတယ်။သူမရဲ့ခန္ဓာကိုယ်80ရာခိုင်နှုန်းလောက်မီးလောင်ခဲ့တဲ့ရာဖီကတော့ဆေးရုံပေါ်မှာအပြီးလ10ရက်နေ့ကတည်ဆုံးခဲ့ရပါတယ်။ကျောက်ဆရာအပါအဝင်အနည်းဆုံးလူ20လောက်ကိုတော့ဖမ်းဆီးထားပါတယ်ရှင်။
ဆူဒန်နိုင်ငံကကိုယ်စားလှယ်အဖွဲ့တစ်ခုအနေနဲ့အမေရိကန်ကသတ်မှတ်ထားတဲ့ချမ်းဖန်နိုင်ငံစင်ကာနေပဲဖြတ်ပေးရေးဆွေးနွေးဖို့အမေရိကန်ကိုရောက်လာဖို့ရှိနေပါတယ်။ဆူဒန်ကြီးတဲ့ဗိုလ်ချုပ်ကြီးအက်ဒယ်ဖတ်တာအယ်ဘာဟန်ကဒီဆူဒန်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီဘတ်ထဲဒါမှမဟုတ်နောက်ဘတ်ထဲမှာအခုလိုဆွေးနွေးနိုင်ဖို့အမေရိကန်ကိုဖြစ်နိုင်တဲ့များမကြာခင်သွားဖို့ရှိတယ်လို့နိုင်ငံပိုင်ရုပ်မြင့်သံကြားကနေအာနာယပီပထမဆုံးပေးတဲ့အင်တာဗျူးမှာပြောလိုက်တာပါ။အမေရိကန်ဆိုအနေနဲ့ဆူဒန်နိုင်ငံကိုအချမ်းဖက်နိုင်ငံစီရင်တဲ့1993ခုနှစ်ထဲကသွင်းထားခဲ့တာပါအရင်သမ္မတအိုမာအယ်ဘာရှာဆိုရအနေနဲ့အချမ်းဖက်မှုတွေကိုထောက်ပံ့ပေးခဲ့တယ်လို့ဆက်ဆွဲပြီးအခုလိုထပ်သွင်းခဲ့တာပါခင်ဗျာ Direct from Washington The Voice of America
VOA ဒီနေ့အနေနဲ့ခင်ဒေတန်ရောက်နိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့မတ်တိန်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။သီရိလင်္ကာနိုင်ငံမှာခရစ်ယာန်ဘုရားကျောင်းနဲ့ဟိုတယ်တချို့ဘုံခွဲတိုက်ခတ်ခံရလို့တည်ဆုံးသွားတဲ့ခရစ်ယာန်ဘာသာဝင်တွေနဲ့အတူတသားတည်းရှိကြောင်းပိုယန်မင်းကြီးဖရန်စစ်ကယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအစ္စတာပွဲတော်နေ့မှာပြောဆိုလိုက်ပါတယ်။ခရစ်တော်ရဲ့ရှင်ပြန်ထမြောက်ခြင်းအားလူသားတိုင်းအတွက်ဘဝအသစ်ကိုမွေးဖွားပေးခြင်းဖြစ်ကြောင်းသိင်းနဲ့ကြီးတက်ရောက်တဲ့ယောမမျိုးစိန့်ပီတာရင်ပြန်ဆူတောင်းပွဲမှာပြောကြခဲ့သလိုစီးရီးယားယေမင်လစ်ဘားနဲ့တောင်ဆူဒန်နိုင်ငံတွေငြိမ်းချမ်းရေးအတွက်ပါဆူတောင်းပြောကြခဲ့တာပါ VOA သတင်းတော့ဆာဗီနာကက်စတာဖရန်ကိုပေးပို့တဲ့သတင်းလွှာကိုဆက်ပြီးတင်ပြခြင်းပါတယ်မိုးသားတင်ညူအောက်ကစိန့်ပီတာယင်ပြန်မှာတော့ပန်းဒီနဲ့ဝေစာနေပြီးအဖြူရောင်ဝတ်ရုံနဲ့ပိုယန်မင်းကြီးဖရန်စစ်ကတော့ထောင်တောင်းချီတဲ့ဝတ်ပြုစုတောင်းသူတွေနဲ့အတူယေရှုခရစ်တော်ပြန်ရှင်ထမြောက်ခြင်းအထိမ်းအမှတ်ဖြစ်တဲ့အီစတာပွဲကိုကျင်းပနေတာပါအစဉ်အလာတိုင်းစုတောင်းမြေတာပို့တာတဲ့အဲ့ဒီပွဲမှာပိုယန်မင်းကြီးက Happy Easter ဆိုပြီးသူ့ရဲ့မြေတာပို့နောက်ဆုံးစကားမတန်ခင်စိတ်ထိတ်ကြိုက်ပွဲသီရိလင်္ကာကခရစ်ယာန်ဖျားချောင်းနဲ့နေရာတချို့ဘုံခွဲတိုက်ခိုက်ခံရတဲ့ဖြစ်ရပ်အတွက်ကြေကွဲဝန်းနေရသလိုအခုစူတောင်းပွဲလာကြတဲ့ခရစ်ယာန်မိသားစုတွေကလည်းထပ်တူထပ်မြရှိကြောင်းပြောကြခဲ့ပါတယ်။ပိုယန်မင်းရဲ့အစောပိုင်းစူတောင်းစကားမှာတော့ခရစ်တော်ရှင်ပြန်ထမြောက်ခြင်းဟာဘဝအသစ်ဖြစ်ခြင်းရဲ့အခြေခံဥဒေတာဖြစ်ပြီးလူသားအလုံးအတွက်ရောအတ္တိတရားနဲ့နှလုံးသားတွေကပါတကယ့်ကိုအသစ်တစ်ဖန်ပြန်လည်မွေးဖွားခြင်းမျိုးဖြစ်တယ်လို့ပြောပါတယ်။ခုကစလို့လာမယ့်ကမ္ဘာအသစ်ကြီးမှာအကုသိုလ်အကြောင်းတရားတွေကနေလွတ်မြောက်ကြပါစေလို့သူကစူတောင်းပါတယ်။ပိုယန်မင်းကြီးရဲ့နောက်ထပ်ဆူတောင်းသတင်းစကားတဲ့ပထမအကြောင်းအရာကစီးရီးယားအရေးဖြစ်ပြီးယေမင်နဲ့လေပြားနိုင်ငံတွေမှာကြုံရတဲ့စစ်ပွဲလူသားချင်းစာနာပွဲဘေးဒုက္ခငတ်မှုမှုတွေနဲ့ပတ်သက်လို့လည်းဆူတောင်းပါတယ
် Le armiche sino di sanguinare la Libia dove persone inermi
အခုသတင်းပတ်တွေအတွင်းတည်ဆုံမှုတွေနေရက်စွန့်ခွာထွက်ပြေးရသူတွေများလာစေတဲ့လေပြားကပဋိပက္ခနဲ့သွေးမြေကျမှုတွေအဆုံးတက်နိုင်ပါစေဆယ်စုနှစ်ကြာအောင်ဖြစ်လာခဲ့တဲ့ပြည်ပခါနဲ့နိုင်ငံရေးမတည်မငြိမ်ဖြစ်နေတာကိုအဆုံးသတ်နိုင်ဖို့နဲ့တွစ်ဆုံဆွေးနွေးအဖြစ်ရှားတဲ့နည်းလမ်းကိုရွေးချယ်ဖို့တိုက်တွန်းလိုပါတယ်
။ဒါအပြင်အာဖရိကတိုက်ကဘာကီနာဖာဆို၊မာလီ၊နိုင်ဂျာ၊နိုင်ဂျီးရီးယား၊ကင်မရွန်စတဲ့နိုင်ငံတွေမှာလူမျိုးရေးတင်မာမှုပြည်ပခါတွေအစွန်းရောက်တွေရဲ့အကြမ်းဖက်မှုနဲ့အပြည့်အမောက်လို့ရကြောက်တည်ဆုံမှုတွေရပ်တန့်ပြီးငြိမ်းချမ်းရေးရဖို့ကိုလည်းစူတောင်းခဲ့သလိုဆူဒန်ရဲ့နိုင်ငံရေးမတည်ငြိမ်မှုကိုလည်းပိုပ်ဖရန်စစ်ကထည့်သွင်းပြောကြပါတယ
်။ Pos aprirse una nueva página de la historia del país en la cual
ဘုဆိုရင်ဆူဒန်နိုင်ငံရဲ့သမိုင်းစာမျက်နှာတစ်ခုဖွင့်လှစ်နိုင်ဖို့မျှော်လင့်ချက်တွေရလာပါပြီ။နိုင်ငံရဲ့ပြန်လည်တည်မြဲရေးကိစ္စနဲ့အခြေအနေကောင်းတွေဖြစ်လာအောင်ကိစ္စမှာနိုင်ငံရေးလူမှုရေးဘာသာရေးနယ်ပယ်အသီးသီးကပုံကိုယ်တွေအားလုံးတက်ကြွစားနဲ့တာဝန်ယူလှုပ်ဆောင်ကြဖို့မြစ်တာရက်ခံခြင်းပါတယ်
။ဒါအပြင်ဗနီဇွဲလားနိုင်ငံကအကြက်ပြက်သနာနီကိုရာဂါကအခြေအနေနဲ့ပတ်သက်ပြီးလဲညဉ့်ညမ်းစွာညှိနှိုင်းအဖြေရှာကြဖို့ပိုယန်မင်းကြီးကတိုက်တွန်းခဲ့ကြောင်းပါခင်ဗျာဗီဒီယိုရတင်းနာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်ရအောင်ပါတကြံကာလနေရပြန်ကြတဲ့မြန်မာရွှေပြောင်းအလို့သမားတွေထိုင်းနိုင်ငံကိုပြန်ဝင်တဲ့အခါအစဉ်ပြေစေဖို့ထိုင်းမြန်မာအာဏာပိုင်တွေပူးပေါင်းဆောင်ရွက်နေပါတယ်တကြံအပြီး9ရက်အတွင်းလုပ်ငန်းခွင်ပြန်ဝင်တဲ့ရွှေပြောင်းအလို့သမားက6,000 လောက်ရှိနေပြီးသူတို့အစဉ်ပြေစေဖို့ AB 21ရက်နေ့ကစပြီးမဲဆောက်မြဝတီတံတားပေါ်မှာတန်းစီစရာမလိုပဲလာဝကအဆောက်အုံအသစ်မှာ အမြန်ဆောင်ရွက်ပေးနေတယ်လို့မြဝတီခရိုင်ဥက္ကဋ္ဌကပြောပါတယ်အပြည့်စုံကိုထိုင်းနယ်စပ်သတင်းတောက်မအေးမှသတင်းပေးပို့တာပ
ါမဟာတကြံကာလအတွင်းနေရပြန်မြန်မာရွှေပြောင်းလူသမားတွေအတွက်ထိုင်းဆိုရကဧပြီလ5ရက်နေ့ကနေဧပြီလ30ရက်နေ့အထိ re-entry အဝင်ထွက်ဗီဇာတုံးကျေးကိုအခမဲ့ခွင့်ပြုထားတာကြောင့်ထိုင်းနိုင်ငံကိုပြန်လာကြတာ5ရက်အတွင်းမှာလူဦးရေ6000လောက်ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ဥက္ကဋ္ဌဦးတေဆောင်ကထိုင်းရနာပိုင်းတွေကိုမြစ်တာရက်ခံခဲ့တာကြောင့်နေရပြန်နေအတွက်ထိုင်းနိုင်ငံဘက်ကမဖွင့်ရသေးတဲ့လဝကအဆောက်အဦအစ်စ်ကိုပါတုံးပြီးကူညီဆောင်ရွက်ပေးခဲ့တယ်ဆိုပြီးမြဝတီခရိုင်ဥက္ကဋ္ဌဦးတေဆောင်ကအခုလိုပြောပြပါတယ်
ဒီမနေ့ကတော့ကျွန်တော်တို့ဟိုလောက်ရှိတယ်ပေါ့19000လောက်ရှိတယ်ဒီနေ့ကတော့25000လောက်ရှိပါတယ်ခင်ဗျာကျွန်တော်စီကလုပ်သားတွေပေါ့
ဟုတ်
ပြန်လာပြီးတော့လုပ်ငန်းတွေပြန်ဝင်လာခင်ဗျာအဲဒီကိုပြန်သွားတာခင်ဗျာသူတို့ဒီ5ရက်တာအတွင်းတော့အားလုံးပေါင်းလိုက်တော့6000လောက်ရှိတယ်ပြောပါတယ်ခင်ဗျာအခုကျွန်တော်တို့ကလူများတော့ဟိုနည်းနည်းလေးမြန်ကျင်တယ်ဆိုတော့သူတို့လည်းကြိုတင်မြှောက်တေးထားတော့သူတို့မှာသူတာမင်နဲ့အပြစ်ဆောက်တာရှိတယ်ခင်ဗျာအဆောက်အဦလေ
းဟုတ်ကဲ့
အဲ့ဒီမှာသူတို့မတုံ့ရသေးမဖွင့်ရသေးတော်တော်လေးပဲကျွန်တော်တို့အဖွဲ့ကြီးများနေတော့ကွာဒီအင်အား20တိုးပေးတယ်ဒီပေါ်တဲ့အောက်တဲ့အဲ first floor နဲ့ second floor ပေါ့
ဟုတ်ပြီ
မှာသူတို့ကွန်ပျူတာနဲ့တခါလေးလုပ်ပေးပါရခင်ဗျာကောင်တာရဲ့ဆက်တိုးပေးရအောင်နော်ဟုတ်ကောင်တာ20လောက်ဆက်တိုးပေးရကျွန်တော်တို့ဟုတ်ကဲ့ဒီနေ့များများတော့ကျွန်တော်တို့သွားပြီးထက်ကူကြီးကောင်းတယ်ကျွန်တော်ကိုယ်နဲ့သွားလိုက်တော့သူအပေါ်တစ်ချက်ကိုနောက် third floor ကထပ်ပြီးတော့သူတို့ဒီနေရာနဲ့တိုးပေးပါတယ်ဖောင်ဖေးလာပန်းချာနဲ့လုပ်နိုင်အောင်သူတို့အစီအစဉ်ပေးပါတယ်နေရာပေါ့အဓိကတော့မိကူတာပေါ့တကားပေါ်မှာဆောင်းအောင်တကားပေါ်မှာဆောင်းအောင်လဲစားဒီဆောင်းကြီးရဲ့ ground floor ရဲ့ first floor second floor third floor မှာဒီကနေ့တဲရီမှာတို့ဆောင်တယ်အစီအစဉ်ပေးပါရမယ
်။ဧပြီလ20ရက်နေ့ကနေစလို့လုပ်ငန်းခွင်ကိုဝင်ဖို့အတွက်ပြန်ဝင်လာကြတဲ့မြန်မာလူသမားတွေများလာတဲ့အတွက်တရားပေါ်မှာပဲမူးမေ့လဲသွားသူတွေရှိခဲ့တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းပြောပါရယ်
။တချို့ဆိုညမပိုက်ကလေးတွေလည်းပါမူးမေ့လဲကြတာ6ယောက်တိရှိတယ်။ဧပြီလ20ရက်နေ့နော်။ပါနိုင်ငံကိုကိုစားပြုတဲ့မြဝီခေဥက္ကဥတီဆောင်ရဲ့ဆောင်ရွက်ချက်ကလည်းတကယ်ကောင်းဆောင်ပေါင်းပြကြတယ်လို့ပြောချင်ပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောင်မြောက်ရီချစ်ကြည်တကားကတော့နေဂိတ်တွေကပါနေရပြန်သူသသိန်းခွဲလောက်ရှိခဲ့ပြီးအခုခါမှာတော့လူရေ6000လောက်ဟာထိုင်းနိုင်ငံထဲမှာအလုပ်ပြန်ဝင်လုပ်ဖို့အတွက်ပြန်လာနေကြပြီဖြစ်ပါတယ်ရှင
်။ထိုင်းနယ်စပ်သတင်းတော့မအေးမှဖြစ်ပါတယ်။အခုတော့မြန်မာရေးအားဆွေးနွေးခန်းဖြစ်ပါတယ်။နှစ်နိုင်ငံအစိုးရသဘောတူညီချက်အရထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာလူသမားတွေအရေးအစိုးရကတေချာမဆောင်ရွက်ပေးတဲ့အပြင်သူတို့တွေအတွက်တရားကိုစားပြုပေးသူမရှိဘူးလို့လူသမားရေးဆောင်ရွက်နေသူတွေကဝေဖန်ပါတယ်။ပညာရေးနဲ့ဖွံ့ဖြိုးရေးတိုးတက်ရေးဖောင်ဒေးရှင်းကထိုင်းချေဆိုင်ဦးထုချစ်ကိုကိုစော်ဝင်းလှိုင်ကမေးမြန်းတင်ဆက်ထားတာပ
ါ။ပထမဆုံးတော့ဒီကိုထုချစ်တို့ရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအနေနဲ့ပေါ့ဟိုထိုင်းနိုင်ငံမှာအခြေစိုက်ပြီးလှုပ်ဆောင်နေတာဟာဘာတွေများအဓိကလှုပ်ဆောင်နေလဲဆိုတော့ကျွန်တော်ပြောပြလို့ရမလ
ား။အဓိကကျွန်တော်တို့ကဟိုအစီအစဉ်3ခုပေါ့။ပထမတစ်ခုကတော့ကျွန်တော်ပညာရေးပေါ့။ဒီကျွန်တော်တို့ရှေ့ပြောင်းလူသမားတွေရဲ့ကလေးတွေနဲ့ရှေ့ပြောင်းလူသမားလူငယ်တွေအတွက်ပေါ့လေ။ဒါပညာရေးလုပ်ငန်းရှိတယ်။နောက်တစ်ခုကျွန်တော်တို့ကျန်းမာရေး။ကျန်းမာရေးမှာအဓိကတော့ကျန်းမာရေးပညာပေးတာရဲ့နောက်အရေးပေါ်ကျန်းမာရေးစေကူတာမှုတွေအတွက်ကျွန်တော်တို့ကူညီဆောင်ရွက်ပေးတာရှိတယ်။နောက်ကျွန်တော်တို့ရဲ့အဓိကဟိုလုပ်ငန်းတွေနေရတော့ကျွန်တော်တို့ရှစ်ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိုင်းဥပဒေနဲ့နိုင်ငံတကာဥပဒေရအကာအကွယ်ပေးတဲ့လုပ်ငန်းတွေကျွန်တော်တို့လုပ်နေပါတယ်ဗျာဟုတ
်အရင်ကတော့ကျွန်တော်တို့ဟိုအစောပိုင်းတုန်းကတော့ဒီထိုင်းမှာရှိတဲ့ကုမ္ပဏီတွေမှာဟိုခဏဆုံးမှာလုပ်ကြတဲ့လူတွေလူခွင့်ချိုးဖောက်ခံရတယ်ဆိုတော့တော်တော်ကြီးပြန်ဖြစ်တာပေါ့နော်အတန်တွေလည်းထွက်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီရေလုပ်ငန်းနဲ့ပတ်သက်တဲ့ဥစ္စာတွေနောက်လူခွင့်ချိုးဖောက်ခံရတဲ့ကိစ္စတွေတော်တော်လေးသတင်းတွေမှာပါလာတာတွေ့ရတယ်နော်ဆိုတော့ထိုင်းကလည်းသူကိုယ်တိုင်ကဒီအလုတ်သမားလိုအပ်ချက်တော်တော်များများရှိနေတယ်ထင်တယ်အဲ့ဒါကြောင့်ပမာပြရပို့ပြီးတော့လူတွေလာကြတဲ့သဘောလား
ဟုတ်ကဲ့ဗျနှစ်ပိုင်းပေါ့ထိုင်းအနေနဲ့ရလဲဗျထိုင်းမှာရှိတဲ့ထိုင်းလူမျိုးတွေကကျွန်တော်တို့ဒီအခြေခံအလုတ်တွေပေါ့ကျွန်တော်တို့အများအားပြောတယ်ပေါ့ဒီအင်မတန်မှအန်တယ်ရှိတယ်နောက်ပေရညစ်ပတ်တဲ့အလုတ်အိမ်တွင်းအလုတ်တွေကဒါထိုင်းလေကတော်တော်မလုတ်တော့ဘူးအဲ့ဒါကလည်းသူတို့အနေနဲ့ကသူတို့အရင်းနှားချက်မှာရှိတဲ့ရွှေပြောင်းလူသမားတွေကိုသူအားကိုးရတယ်ဒါကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့ဟိုကျွန်တော်တို့ရဲ့အဓိကအခြေခံလစာပေါ့ကျွန်တော်ညမပြမှာအခုတတ်မှတ်ထားတဲ့အခြေခံလစာနဲ့ထိုင်းရပေးတဲ့အခြေခံလစာနဲ့တအားကွာတယ်နောက်တစ်ခုကအလုတ်ကိုင်ရှာဖွေရနေရမှာလဲဟိုသူတို့အနေနဲ့အင်မတန်မှခက်ခဲတယ်ဆိုတော့ဒါမြန်မာရွှေပြောင်းလုပ်သမားတွေကအများကြီးပဲကဏ္ဍဆုံးမှာပေါ့အစောကကျွန်တော်ပြောတဲ့လိုပဲဒီပညာလုပ်ငန်းငါးလုပ်ငန်းဟိုတယ်နဲ့ခီးသွက်လိုက်လုပ်ငန်းအိမ်တွင်းမှုလုပ်ငန်းတွေနဲ့နောက်တစ်ခုကျွန်တော်တို့ဒီပင်လယ်စာထုတ်တဲ့လုပ်ငန်းတွေပေါ့အဲ့ဒါမှအဓိကလုပ်တယ်ဆိုတော့အခုကကျွန်တော်တို့ဒီပင်လယ်ငါးဖမ်းလုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကကျွန်တော်တို့အဲ့ဆိုပြောသူ2014ပတ်ဝန်းကျင်မှာကျွန်တော်တို့ကဒီအထောက်ထားတွေနဲ့နိုင်ငံတကာလည်းတိကျပြောလာတဲ့အချိန်မှာထိုင်းနိုင်ငံကို American nengan ni bro dah kebawa mah lukong kumbu sozo nengan sih tempat deh. Aduh kau tercium ni mah weh. Uraba tempat gal eh nampak sangat mah. Kamera tu di lukong kumbu ni nampat deh mah. Cuma tu di cajun tu pun kain sih ni mah. Lut keliru tu mari tahu ni umur solusian. Kamera tu ye pelajari nengan jauh. Cuma tu nengan ni mesti jujur leh ti. Alam tu. PR pelar. Tapi mah Thailand ni ya dah tu cuma tu di Pulau Lizard lain nama saya, kalau jono bigger ni terima apa? Jono tu di kapal tu mampu juga, jono tu si tisheshe boleh. Alah, pelanggan apa lomba ni ni pada dek, oh sajuk guru dah dalam mah tu lagi dek. Di jono tu ada emerald mall ada Jesus temaran. Di kalau American soya ni jono tu di Eropa temak apa ni? Turu ya PR ni ramah sih usul je. Thailand ni ni, oh Lukunya ni pada lusian dah. Liza lain nama, macam mana neo mah. Jono jono lu lengan de, ni bawa ni saya lakukan sabi lu jono di lengan ni lengan de. Jono lu pure tangsu de hari tu, tangsu ni ni tau shop boleh dah. Lele lu sugar abo. Kucara dulu ye, muda ajuh siwa ni saya ni lu pure jare. Umma pih tenengan, kebapa mah, tapi kita ni kasut dah. Nampak tau ni amasi de, pelajar pure ni amah boleh. So dulu ye pelajar itu, dengan ni kagak lama kau. Di kalau pih Amerika ni, Eropa tu makan dengan ni, lama kau solusian dah. Dulu ye, muda ajuh siwa, macam apa, tiga de. Jangan lu cenderung ambil ambil pure. Tenengan ni ni kagak cenderung shipping lu tu mari ye, kau ye gu, ni ni kagak lulu lala ni, topan kunci. Ya, saya suruh hamil juga. Dekat lu tu juga ada juga makunji bu Malaysia tu solusi. Tapi tu juga pelajar poli. Dah mahu yang masuk lu. Di kalau jenaruh semalu tu mari roti. Sederhana silu, mesilu test orang sini. Jadi mesti cina mah betul tu ada. Jenaruh di Asia nengani dia mah. Tapi mah ujung nengam siapa. So apa orang jenaruh di lu tu mah apa yang jauh ya jenaruh di. Udah baru ni je sah sahaja. Si tesisnya tu tu ada tulai dia sura. Daga nyai we dah tesis kita lah. Di tempat lebar ni mah, alat luar ni mah, sebanyak itu mari juga ni, blue new kagoya melayu. Juga dulu ye, alat cina asa, nado juga dulu ye, jama ini sangat muka asa, nado di nani bukan ni asa, alat new seni jaya siam esok ni, terbaru ni jepsi deh. Dah jono cina api biar apa.
Okay. Nampai mah jono di kotor cie Amerika kizin le jono meja mah dia. Tapi lalu deh jono tiga na, alat new sajut di bari ni, negara kalau tu mah pergi jauh tu baru ane biro lola le kacau. Di ทางสุยากาไปผิดๆดาหมดเลยปกลิกากรมนิริยาไปผิดๆปอนเนาะโอ้กุฑิจิตุโลโอ้อัญจีโอภเวสิรินเนี่ยปูบ้องลงส่งน่ะดาหมดเลยลาตรีดาสกาပြောดาอะไรမျိုးดิอกุญีตองน่ะตบประมาณดิเยอะฉินเนี่ยปัดตะบีลงส่งน่ะမျိုးดิปูบ้องส่งเยหมู่ชื่อลาตะโอเคจรุดิ 2 ปีเนี่ยปัดแต่ฐานะเสียอะไรบ่ด่าดิไทไทနိုင်ငံရဲ့ဒီဟိုဇာရဲ့တပ်ဖွဲ့တို့လိုမျိုးနောက်တစ်ခုไทနိုင်ငံရဲ့အလုပ်သမားဝင်ကြီးဌာနတခါတည်းကျွန်တော်ဆွဲပြောတယ်ဟိုလုပ်ငန်းရှင်တွေအစားပေါ့လေသူတို့ရဲ့ရွှေဘောင်းလုပ်သမားတွေကိုကျွန်တော်တို့ဟိုပညာပေးခိုင်းတဲ့ဟာမျိုးတွေပေါ့အခုဆိုလို့ရှိရင်ကျွန်တော်အနေနဲ့ကဒီအလုပ်သမားဖွဲ့ချုပ်ရဲ့ကျွန်တော်တို့ထိုင်းဟိုထိုင်းအစ
ပြင်ပြီးတာတွေအစားကျွန်တော်တို့ဘူပေါင်းဆောင်ခဲ့နေတာရှိပါတယ်။ဟုတ်ရန်တင်းရှင်းတော်။အော်ဟုတ်ပါတယ်ဗျ။ဟုတ်ကဲ့။တရားဝင်နံပါတ်နဲ့တရားဝင်စာအုပ်နဲ့တရားဝင်သွားပြီးစာချုပ်တွေချုပ်ပြီးအစိုးရချင်းစာချုပ်တွေချုပ်ပြီးလောက်ကြတာဆိုတော့ဒီဥစ္စာကိုဟိုရှေ့မှာကျွန်တော်တို့အစိုးရအနေနဲ့ဗာရီများလုတ်ပေးနိုင်တာရှိသေးတယ်။ဒီလိုမျိုးရှိနေတဲ့အချိန်မှာအဓိကအစိုးရပြောသလိုပေါ မြန်မာပြောတယ်မြန်မာဆိုးအနေနဲ့ထိုင်းဆိုးကထိုးထားတဲ့စာချုပ်ပါအချက်လက်တွေကိုတို့ဂဂနနရှင်းရှင်းလင်းလင်းသိရမယ်ဥမာပစ္စည်းတရှိရှိဆိုတာပါလေနောက်ပြီးတော့ gate down agreement ဆိုတာရှိတယ်အဲ့ဒါကလည်းဒီလေလေလေလုတ်သားနဲ့ပတ်သက်တဲ့လေရဲ့ဟိုအရေးသူရဆသူတတ်မှတ်ထားတာရှိတယ်ဘယ်လိုမျိုးလေလူဦးရေဘယ်လောက်ပါမယ်အိတ်ခမ်းဘယ်လိုရှိရမယ်ဒါမျိုးတွေအစ
ငယ်ငယ်မှာပြဋ္ဌာန်းထား
တဲ့ငယ်ငယ်ပြဋ္ဌာန်းတာဥပဒေတွေကိုဒါလေလေမြန်မာဆိုးအနေနဲ့အဲ့ဒါတွေကိုတော့တစုံတရာဆင်းရဲတကြလေ့လာရမယ်ပြီးလို့ရှိရင်လက်မှတ်ထိုးထားတဲ့သူတို့လက်မှတ်ထိုးပြီးတော့ပို့တယ်နိုင်ငံသဘောတူတယ်နောက်ထိုင်းဆိုးရကနေကလည်းအလုတ်သမားကိုတကယ်လိုအပ်နေတာ သူတို့ကလုံးဝဦးဒီပင်လေပင်လေ၅ဖက်လေရထိုင်းဆိုအောင်မှာတပေါင်းကျော်လောက်ရှိတယ်အစည်းကြီးပေါ့တောင်း၄တောင်လောက်ရှိတယ်နဲ့ဆိုတော့အဲ့ချိန်မှာသူလူကကျွန်တော်တို့အဓိကအဖြစ်ကတော့ဟိုကမ္ဘောဒီးယားလာအိုမြန်မာဆိုပေမဲ့လေမြန်မာကကျွန်တော်ကအဲ့ဒီလေလုတ်သားရဲ့၃ပုံ၂ပုံလောက်ကမြန်မာရှေ့ဘက်လောက်လို့တူမှာဖြစ်နေတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ဟိုမြန်မာဆိုအနေနဲ့အခုလိုမ ဖို့ပေါ့အများကြီးရှိပါသေးတယ်။အဲ့ဒီအဖွဲ့စည်းရင်းနဲ့ဆင်းရဲတကြပူပေါင်းပြီးတော့ကျွန်တော်တို့လေဘော်တွေမှာစောင့်ကြည့်တဲ့ပုံစံမျိုးတွေကျွန်တော်တို့လုပ်ရမယ်။တကယ်လို့ပြဿနာတက်လို့ရှင်တဲ့ထိုင်းဆိုးအောင်တိတိကျကျဟိုဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့မြန်မာရှင်ပြောင်းလုပ်သမားတွေကိုဟိုဆင်းရဲတကြအကာအကွယ်ပေးမှကျွန်တော်တို့ထိရောက်နိုင်မယ်လို့ကျွန်တော်အနေနဲ့တော့ယုံကြည်တယ်ဗျ။
ဟိုတောင်ဆန်းစုကြည်အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ့နော်တောင်ဆန်းစုကြည်အစိုးရအနေနဲ့အစိုးရမတက်ခင်တစ်ချိန်လာတော့ငါရောအစိုးရဖြစ်ပြီးမှလာတော့ငါရောထိုင်းမှာရှိတဲ့အလုပ်သမားတွေနဲ့တွေ့တယ်ဟိုပထမတစ်ခေါက်သူထိုင်းသွားတော့ငါဆိုမာချန်လိုနေရာမျိုးကဒီမှာတကယ်ရေလုံငန်းလုပ်တဲ့နေရာတွေသွားပြီးသူကိုယ်တိုင်တွေ့တာပြောတာဆိုတာတွေလုပ်ပေးမယ်ကန်ပေးမယ်ဆိုပြီးဂရီကုတ်တီပေးခဲ့တာတွေနောက်ပြီးတော့အဲ့ဒီမှာရှိတဲ့ထိုင်းမှာရှိတဲ့မြန်မာတန်ရုံအနေနဲ့လည်းတောင်ဝင်ရှိတဲ့သူတွေလှုပ်ပေးဖို့ပြောခဲ့ဆိုခဲ့တာတွေရှိတယ်ဆိုအဲ့ဒါတွေရဲ့နောက်ဆက်တွဲကအကျိုးသက်ရောက်မှုရှိသလား
။ကျွန်တော်ထင်တယ်နိုင်ငံတော်အတိုင်းပင်ခံအနေနဲ့တအားစီပေါ့တခြားလုပ်ငန်းတွေနဲ့သူများအလုံးများတအားရှုံလာမသိဘူး။ကျွန်တော်တို့မြင်ရတာတော့သူနိုင်ငံကြီးဝန်ကြီးတယောက်တွေနဲ့ရောနိုင်ငံတော်ဒီရှင်းပြလို့သမားကြီးကိုဟိုထဲထဲဝုံဝုံတိတိကျကျဆောင်ရွက်တာမျိုးတော့ကျွန်တော်တို့တိတ်တိတ်မတွေ့ရပါဘူး။ဒီအခုဖြစ်နေတဲ့ရှင်းပြလို့သမားကြီးကိစ္စတွေကိုအဓိကဟိုစပြီးတော့အခြေတည်လာတာကျွန်တော်တို့ပြီးခဲ့တဲ့အစိုးရအနေနဲ့ကျွန်တော်တို့ကိုယ်တိုင်ဆွေးနွေးပြီးတော့ကျွန်တော်တို့ဒီဟိုအလုပ်သမားတန်အရာရှိတွေသူတို့ထားပေးတာကကျွန်တော်တို့ပြီးခဲ့တဲ့အစိုးရကနေစခဲ့တာပါပဲပြီးခဲ့တဲ့အချိန်ကြီးကနေပြီးတော့မှအခုနည်းနည်းတော့ဟိုဒီဘက်အစိုးရကသူပြန်ပြီးတော့ပူပေါင်းဆောင်ရွက်တာမျိုးရှိပါတယ်ကျွန်တော်ကကျွန်တော်ထင်ပါတယ်သူလည်းအလုပ်တွေရှုံးလာမှသူကျွန်တော်ထင်တယ်ရှင်းပြအလုပ်သမားရေးကိစ္စတော့ဘာမှတိတ်ထိထိကျကျကြီးဆောင်ရွက်ပေးနေတာတော့ကျွန်တော်တို့တိတ်မြင်မြင်သာတော့မရှိပါဘူးပဲ
ဟုတ်ကဲ့အခုဒီကိုထွချစ်အမေရိကန်ကိုလာတဲ့ခီးစဉ်ပေါ့နော်အဲ့ဒါလေးကိုလည်းကျွန်တော်တို့ရှင်းပြပေးပါအောင်
အဓိကတော့အစိုးရပြောသလိုပေါ့ကျွန်တော်တို့ဒီပြီးခဲ့တဲ့ပတ်ထဲမှာကျွန်တော်တို့ဒီမတ်လ18ရက်နေ့19ရက်နေ့ပေါ့ကျွန်တော်တို့ဒီပင်လယ်စာကုန်စည်ပြပွဲပေါ့အမေရိကန်ရဲ့ကုန်စည်ပြပွဲလုပ်တယ်အဲ့ဒီမှာကျွန်တော်တို့အစိုးရတွေရောအစိုးရမဟုတ်တဲ့အဖွဲ့စည်းတွေရောလာကြတယ်ကျွန်တော်တို့ကိုယ်တိုင်လည်းလေ့လာခွင့်ရတယ်ကျွန်တော်တို့လည်းဆွေးနွေးခွင့်ရတယ်ဆိုလိုချင်တာကတော့ဟိုဒီပင်လယ်စာကိုသူတို့ကတော့ဒါနိုင်ငံတကာပင်လယ်စာစားဖို့ကံပဲလုပ်တယ်ဒါပေမဲ့ပင်လယ်စာတွေကိုဘယ်သူတွေကအဓိကထုတ်လုပ်တာလဲကျွန်တော်တို့အစိုးရပြောသလိုမျိုး American Soas 2014ကနေပြီးတော့ဒီထိုင်းနိုင်ငံကလူကုန်ကူးမှုအဆိုးဆုံးနိုင်ငံဖြစ်သတ်မှတ်တယ်။ဆိုတော့ဒီပင်လယ်စာတွေကကျွန်တော်တို့ဟိုခေတ်သစ်ကြေးကျွန်းတွေလိုမျိုးလုံပြီးမှရတဲ့အစားတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့အနေနဲ့ဟိုတချို့ဟိုအဖွဲ့အစည်းတွေတူတဲ့အချိန်မှာလာပြီးတော့မျှဝေတယ်ကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုဟိုလာပြီးတော့ဖလှယ်တာဖြစ်တယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့နဲ့ဒီဟိုအမေရိကန်အလုပ်သမားတက်မကတွေနဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တာတွေရှိတယ်။အမေရိကန်အလုပ်သမားတက်မကတွေကလည်းဒီအမေရိကန်ပေါ့ဒီဝါရှင်တန်မှာအခြေစိုက်တဲ့တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အစိုးရဌာနဆိုင်ရာပေါ့ကျွန်တော်တို့ဒီအလုပ်သမားဟိုဝန်ကြီးဌာနအစပါတယ်ပေါ့နောက်တစ်ခုကတော့ဒီအဓိကတော့အလုပ်သမားတမကတွေနဲ့ကျွန်တော်တို့ပြီးတွေ့တယ်ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်တွေပေါ့အဓိကအဖြစ်တော့ဤပညာလိုအပ်ချက်နောက်ဘဏ္ဍာရေးလိုအပ်ချက်ကစသူတို့တက်နိုင်တယ်လောက်ဝိုင်းဝန်းဟိုပန်ပိုးမယ်ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ပေါ့လေလက်ရှိအနေအထားကိုဟိုဆောင်ကြည့်ပေးဖို့ဆိုတော့ကျွန်တော်တို့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒါဖိတ်တာပါဖိတ်တော့ကျွန်တော်တို့ကလည်းအဲ့ဒါတွေရည်ရှိမှာလဲကျွန်တော်တို့အမေရိကန်လို့တမတမကရီအမေရိကန်ဆိုရတွေနဲ့ကျွန်တော်တို့ပေါင်းပြီးတော့ဆောင်ရွက်မှာပါကျွန်တော်မနေ့ကလည်းဒီအမေရိကန်လို့တမဝန်ကြီးဌာနနဲ့ကျွန်တော်တို့ဆွေးနွေးဖြစ်ပါသေးတယ်ဟုတ်ကဲ့ကုသစေကုသများကြီးကုသစေ
တိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကဥထုချစ်နဲ့ VOA ကိုဇော်ဝင်းနိုင်တို့ဆွေးနွေးထားတဲ့မြမရေးရာဆွေးနွေးခန်းဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေကိုတော့ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့တင်းလာနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလွင့်မီတာ30 40 48နဲ့လိုင်းလန့်မီတာ190ကရော VO ရဲ့ Facebook စာမျက်နှာကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အဲ့ဒီတည်းကမှအရင်ဆုံးမအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနှားဆင်ကြရမှာဖြစ်ပါလိမ့်ရှင်အခုတော့အရင်ဆုံး VOE ကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်တချို့ကလည်းအိမ်မှာပြန်ပြီးတော့ဖြည့်ချပေးထားတာရှိပါတယ်ရှင်လေးလိုင်းကနေပါအားလုံးသိအောင်လို့ပြန်ချပေးပါမယ်နော်ဦးစိုးဝင်းဆိုတဲ့သောရရှင်ကအမေရိကန်ပြည်သူ2016သမရရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့တဲ့ကိစ္စဒီသမရထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ပူပေါင်းကြံစည်မှုရှိမရှိဆိုတာကိုအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာကအစီရင်ခံစာထုတ်ပြန်ပါတယ်ဒီသောရရှင်ဦးစိုးဝင်းကဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့တဲ့ဒီဒီမိုကရက်တွေရဲ့တုံ့ပြန်ပုံတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါကျွန်တော်အစီရင်ခံစာထွက်လာတော့ထွက်လာတဲ့တဲ့နောက်တော့နောက်ပိုင်းမှာဘယ်သူတွေကဘယ်လိုတုံ့ပြန်ကြလဲဒီမိုကရက်တွေကဘယ်လိုဝေဖန်လဲဒါမျိုးတွေအားလုံးကိုကျွန်တော်တို့ဒီနေ့စဉ်သတင်းတွေတက်တက်ချင်းပဲကျွန်တော်တို့တင်ဆက်ပေးနေပါတယ်ရှင်ကျွန်တော်တို့ VOA website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်လို့ရပါတယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့ဒီ Facebook ပေါ်ကအလွယ်တကူကြည့်ချင်တယ်ဆိုရင်တော့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ VOA Bamis News ဆိုတဲ့ Facebook စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါတယ်နော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံမှာနှစ်တစ်နှစ်ကုသွားခဲ့ပါပြီเนาะတရရှင်နေလဲ VOE ကိုနှစ်သိစုမွန်နေစာရေးပြီးတော့ပို့လာကြတာလက်ခံရရှိပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အောင်တင်ဝင်းဆိုတဲ့တရရှင်က VOE ဝိုင်းတော်သားဝိုင်းတော်သူတွေအားလုံးမင်္ဂလာအဖျားပြားနဲ့ပြည့်စုံပါစေလို့ဆုတောင်းမြတ်တာပို့သားလျက်ပါတယ်ကျွန်တော်ကရခိုင်တိုင်းရင်းသားတယောက်ပါဆိုပြီးတော့နှစ်သိစုမွန်တောင်းလာပါတယ
် VOE မိသားစုများအားလုံးနှစ်စန်းတရနေ့ကစာပြီးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနဲ့လူရင်းဆန္ဒပြည့်ဝကြပါစေမှန်ကန်တဲ့သတင်းတွေကိုထာဝရတင်ဆက်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်က VOA ကိုနားဆင်အားပေးလာတာရေဒီယိုတစ်ခေတ်လုံးပြီးလို့စမတ်ဖုန်းခေတ်ကိုတောင်ရောက်လာတော့လဲ Facebook ကနေအလွယ်တကူနားဆင်ရတဲ့အတွက်နေ့စဉ်နေ့တိုင်းမနေ့6နာရီနေ့9နာရီအထိနားဆင်အားပေးနေပါတယ် VOA ကြောင့်ပြည်တွင်းသတင်းကမ္ဘာသတင်းမှန်တွေကိုသိရှိရလို့အထူးပဲကျေးဇူးတင်ပါတယ်ကျမ်းမာကြပါစေ VOA မိသားစုများခင်ဗျာ
ဟုတ်ကဲ့ပါနှစ်စံတရနေ့ကစပြီးတော့နှစ်တင်မှာစိတ်ချမ်းသာခြင်းကိုယ်ယူကျန်းမာခြင်းနဲ့လူရဆန္ဒတွေပြေဝါကြပါစေဆိုလို့တောင်းပေးတဲ့ဆုနဲ့ပြေပြားစေလို့ပြောချင်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်။ဒါနဲ့မနေ့6နိုင်ရ9နိုင်အစီအစဉ်ကိုနားဆင်အားပေးရဆိုလို့ကျွန်တော်တို့ညပိုင်းမှာလည်းနှစ်ချိန်6နိုင်ခွဲရနေ9နိုင်နောက်ပြီးတော့ည9နိုင်ရနေ10နိုင်ဒါရိုက်ရေဒီယိုတင်ဆက်မှုတွေနဲ့နောက်ပြီးတော့ည9နိုင်ခွဲမှာရှင်တော့ကျွန်တော်တို့ရုပ်မြင်သံကြားအစီအစဉ်တင်ဆက်မှုတွေရှိပါတယ်နော်။အဲ့ဒီအစီအစဉ်တွေကိုလည်းကြည့်ရှုနားဆင်အားပေးပါအောင်လို့မှာချင်ပါတယ်။တဲမော်ဆိုတဲ့ရန်ကုန်ကတော်ရရှင်ကတော့ VOE ရေမင်္ဂလာပါကျွန်တော်က VOE ကိုနားထောင်လာတာ2012ခုနှစ်တည်းရပါအမြဲတမ်းအားပေးနေပါတယ်ဝန်ထမ်းတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ Facebook အကောင့်ပိုင်ရှင်တဲမော်ရန်ကုန်ဖြစ်ပါတယ်ကိုတဲမော်အထူးကျေးဇူးတင်ပါတယ်နော်ပီတာချီမောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း तू का तेरी ने पत्ते पीरो तो खूब जोला रहा बा तू का रोब जंते नहीं है पारी म्यूलेगा नॉट्रेजम कैदी रो फ़ियाज़ जाऊँ तेरे को कुयु पब्याज़ मारी जेसू पीरो क्वीन पीरो नहीं मिला रे हो गया बा कॉपी टाइ जेम्पियो कुयु पब्याज़ ने सुरा असिंबली बारे ना जमारो न्यूरल ले प ดาสวยเนาะจมารุเสียตะยงเวกู้อยู่พอปะเยตะพอမျိုးตะหยอกไปไอ้อะจําไม่รู้เลยอสินพี่บาเลยควินแลควินปิวနိုင်มาเลยติโชริยารอตะคาติเลตุ่ยปูราอ๋อวิวเอซาดาจี้ก็เวดีไตกู้อยู่ปิ๊ดเบดรินฐานะงาเนบลุพอปะทาเลยสรามะติเวเนตรูเว็บไซต์ปูมาดีไต copy paste လုပ်ပြီးတော့တင်တာမျိုးဆိုရင်တော့အဲ့ဒါဆိုရင်တော့တိတ်ပြီးတော့ကျင့်ဝင်တဲ့မညီညွတ်ဘူးလို့ပဲပြောရပါမယ်ဘာလို့လဲဆိုတော့သတင်းဌာနမူရင်းသတင်းဌာနကိုဖော်ပြပေးတာမျိုးမရှိဘဲနဲ့ဒီစာအုပ်ကြီးပဲတက်တက်ယူပြီးတော့သူတို့ဝက်ဘ်ဆိုက်မှာတင်ထားသလိုမျိုးတင်ပေးတယ်ဆိုတော့ဒါကသတင်းမီဒီယာကျင့်ဝင်တယ်လည်းမညီပါဘူးเนาะအခုကိုပီတာချင်းမှာဖော်ပြခြင်းနေဆိုတော့ပုံစံမျိုးနဲ့ကျ ရေးထားပေးတာမျိုးကအဆင်ပြေပါတယ်။နောက်ထပ်သောရရှင်တယောက်မေးလာတာကတော့ Bima ဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာသူကဒီစနေနေ့ဧပြီလ23ရက်နေ့ရက်စွဲနဲ့စာရေးမေးလာတာပါခတ်တူတူပါပဲ။သူသိကျင်တဲ့အကြောင်းအရာကတော့ယနေ့ပြောထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ပြန်ရကျင်ပါတယ်ကျေးဇူးတင်ပါတယ်တဲ့ Facebook မှာ share ကျင်လို့ပါတဲ့။ဒီ account ပိုင်းရှင်ကိုပြန်ပြီးတော့အကြောင်းကြားရမယ်ဆိုရင်တော့ကျမတို့ဒီသိပ္ပံနဲ့နည်းပညာအစီအစဉ်ကိုကျမတို့ရဲ့ website တွေမှာတင်ထားပေးပါတယ်ရှင်။ဒါမဲ့အဲ့ဒီ internet website ကတိုက်ရိုက်အော်လေးလို့ Facebook မှာ share လုပ်ရတာခက်တယ်ဆိုရင်တော့နောက်တနည်းကကျမတို့ပြီးခဲ့တဲ့တောက်ကြပေါ့နော်အဲ့ဒီအစီအစဉ်ကတောက်ကြနေည9နာရီကနေ10နာရီ radio အစီအစဉ်မှာထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့တောက်ကြနေ့ April 12ရက်နေ့အစီအစဉ်လွှင့်ပေးသွားတဲ့ link ကိုကျမ Messenger ကနေပြန်ပို့ပေးလိုက်ပါတယ်။အဲ့ဒီကကျမတို့ကဒီတနားရီလွှင့်တဲ့ radio အစီအစဉ်မှာသိပ္ပံနဲ့နည်းပညာကအစီအစဉ်အဆုံးမရောက်ခင်10မိနစ်လောက်မှလာတာဖြစ်ပါတယ်။အဲ့တော့ကျမပို့လိုက်တဲ့ link ကိုနားထောင်ပြီးတော့အဲ့ဒီ link ကိုပဲပြန် share တာပဲဖြစ်ဖြစ်အိမ်မှာနားထောင်တာဖြစ်လို့လို့ရပါတယ်เนาะစီစဉ်ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြည့်ခရင်ရရှိပါတယ်အဖေကိုစားစာရေးလိုက်ပါတယ်ဆိုတဲ့သောရရှင်ကတော့ဒီသောရရှင်ရဲ့စာကိုဖတ်ပြီးတော့တစ်ဖက်ကဝမ်းသာမိသလိုတစ်ဖက်ကလည်းအထုကိုဝမ်းနည်းမိပါတယ်ရှင်သူကကျွန်တော်ကမျိုးမင်းထွန်းပါတဲ့ဦးထုံးဝင်းရဲ့သားပါဆိုပြီးတော့မိတ်ဆက်လာပါတယ်ဒီသောရရှင်က Messenger ကနေပြီးတော့ဗာညာရေးလာတာပါလဲ
VOA ရုပ်သံဌာနကပို့လိုက်သောစာကိုစာတိုက်ကနေတစင်ရရှိလို့ဝမ်းသာပါတယ်ကျေးဇူးလည်းတင်ပါတယ်နလဝိုင်း၁၇ရက်နေ့ကရရှိတာပါ။စာမရေးဖြစ်တာကိုလည်းတောင်းပန်ပါတယ်။တာကီရာမြို့နယ်ရန်ကုန်မြို့လိပ်စာနဲ့ကျွန်တော်အဖေဦးထွန်းဝင်းစီကို VOA ဌာနကပေးပို့လိုက်တဲ့စာကိုကျွန်တော်ရရှိပါတယ်။ကျွန်တော်အဖေဦးထွန်းဝင်းကတော့2019မေလတည်းကကွယ်လွန်သွားခဲ့ပါပြီ။ကျွန်တော်အဖေမရှိလည်းပဲကျွန်တော်ကိုနှစ်စဉ်နှစ်တိုင်းအဖေကိုစားစာပို့စေခြင်းပါတယ်။ကျွန်တော်အဖေ VOA နားထောင်တာကိုငငယ်လေးကလေးကကြားနေရတော့ကျွန်တော်လည်းVOA အမြဲနားထောင်ပြစ်ပါတယ်ရေဒီယိုသေးသေးလေးကလေးကစာပြီးနားထောင်ပြစ်တာပါကျွန်တော် VOA ဝါသနာကြီးပါတယ်အဲ့ဒါကြောင့်ကျွန်တော်ကိုဆက်သွယ်စေချင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့တော်ရရှင်နေစီကိုလက်ဆောင်ပို့ပေးတဲ့ပြက်ကတင်ကိုမျိုးမင်းထွန်းရရှိတယ်ဆိုလို့အထူးဝမ်းသာမိပါတယ်ဒါမှလည်းစိတ်မကောင်းဖြစ်မိတာကကျွန်တော်တို့ကိုနှင့်ရှည်လာများအားပေးလာတဲ့ဒီအန်ကယ်ဦးထွန်းဝင်းကိုမျိုးမင်းထွန်းရဲ့အဖေအန်ကယ်ဦးထွန်းဝင်းကွယ်လွန်သွားပြီဆိုတဲ့သတင်းကြားရလို့အထူးစိတ်မကောင်းဖြစ်မိပါတယ်ရှင်ဒီအစီအစဉ်ကိုဆက်ပြီးနားဆင်အားပေးရဆိုလို့တော့တစ်ဖက်တစ်လမ်းကကျေးဇူးတင်ပါတယ်နော်။ကွယ်လွန်သွားတဲ့အန်ကယ်ဦးထွန်းဝင်းတယောက်ကောင်းရောင်ဘုံဘွားမှာရောက်ရှိနေနိုင်ပါစေလို့ဆုတောင်းပေးပါတယ်။မြေသိန်းဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်မေးလာတာကိုလည်းဖြည့်ပေးချင်ပါတယ်။သူကမေးသနာရေးတဲ့ထူးခြားအဆင့်ပြကဘာတလောအစီအစဉ်ရဲ့နောက်ခံတခြင်းဒါမှမဟုတ်လုံးလေးလိုချင်ပါတယ်ဘလို့ရှာရမလဲကုညီပေးပါဦးနဲ့ဟုတ်ကဲ့ပါဦးမြင့်သိန်းကြီးဒီအစီအစဉ်ကကျွန်မထင်တာတော့ထူးခြားဆက်မြတ်တည်င်းများအစီအစဉ်ကိုပြောရထင်ပါတယ်နော်ကဘာတလွားကကဘာတလွားခီးသွားအစီအစဉ်မှာမဆုမြတ်မွန်တင်ဆက်တာဖြစ်ပါတယ်ထူးခြားဆက်မြတ်တည်င်းများအစီအစဉ်ကကိုငိမ့်ညံတင်ဆက်ပေးတာပါဒီလုံးကလည်းထူးခြားဆက်မြတ်တည်င်းများမှာပါတာမလို့အဲ့အစီအစဉ်နဲ့ဒီကဘာတလွားအစီအစဉ်နည်းနည်းလေးရောပြီးတော့ရေးလိုက်တယ်လို့ထင်မိပါတယ်ဟုတ်ကဲ့ဥစားကိုဦးမြင့်သိန်းလိုချင်တဲ့ထူးခြားဆန်းပြားအစီအစဉ်ကနောက်ခံတချင်လေးဆိုတော့ကျမတို့ကဒီအစီအစဉ်အတွက်နောက်ခံတချင်ကိုကျမတို့စီကိုတိုက်ရိုက်ဟိုတရားဝင်အသုံးပြုခွင့်ပေးထားတဲ့ကုမ္ပဏီကနေပြီးယူပြီးတော့ဒီတီးလုံးကိုတုံးရတာဖြစ်ပါတယ်အပြင်မှာတချင်အစိုးရတွေဆိုတဲ့တချင်လည်းမဟုတ်အပြင်မှာထုတ်တဲ့တချင်မျိုးလည်းမဟုတ်ပါဘူးအကြောင်းမလို့ဘလို့ယူလို့ရမလဲဆိုတော့ယူလို့ရဖို့နည်းလမ်းမရှိပါဘူးလို့ပဲစိတ်မကောင်းစွာနဲ့ပြန်ကြားပေးချင်ပါတယ်ရှင်နားလည်မယ်ထင်ပါတယ်နော် မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေစဉ်ဘဝမှာကြုံတွေ့နေရတဲ့လူမှုအခြေအနေအရရရနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေသူတို့ရှုထောင့်နေကနေပြီးတော့ရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရရှင်။ဒီထက်ကအစားတချို့ကိုကျွန်မအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အဖရခိုင်နိုင်ငံတော်ဆိုတဲ့ခက်ဆန်းဆန်းနာမည်နဲ့ Facebook အကောင့်ပိုင်ရှင်ကတော့မြန်မာတပ်မတော်ကအပြစ်မဲ့ပြည်သူတွေကိုမကောက်ွယ်ပဲပြစ်ခတ်နေတာသူတို့အကြအများဆုံးမျိုးရဲတွေကိုဝဲရမ်းပြီးတော့ပစ်တာနိုင်ငံတကာစစ်ဦးတွေကိုချိုးဖောက်တာပါဆိုပြီးတော့ဧပြီလ23ရက်နေ့ကအစာရေးလာပါတယ်ဒီတော်ရရှင်ကနှစ်သက်စုမွန်လဲတောင်းပေးလာပါတယ
် VOA ဝိုင်းတော်သားများနှစ်သက်မှာကိုယ်ကြီးကျမ်းမာခြင်းစိတ်ချမ်းသာခြင်းနဲ့ပြည့်စုံကြပြီးသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်နိုင်ပါစေရခိုင်ပြည်မှာဗမာစစ်တပ်ကစစ်ပွဲအတုတွေဖန်တီးပြီးအရဲသားတွေကိုပစ်ခတ်တပ်ဖြတ်နေတာတွေကိဝေးနိုင်ပါစေလို့နှစ်သက်မှာဆုတောင်းမေတ္တာပို့သလိုက်ပါတယ်
နှစ်သက်မှာအရက်သားတွေအထိကိုက်ကင်းပါစေဆိုပြီးတော့ဒီတော်ရရှင်ဆုတောင်းလာတာပါရှင်တောင်းတဲ့ဆုနဲ့ပြေပါစေနော်ဒီလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ကတော့တက်မတော်ကိုတခုပြောချင်တယ်ဆိုပြီးတော့ဆိုလာတာပါသူဗမာပြောချင်တာပါလေ
VOE တက်မတော်ကိုတခုတော့ပြောချင်တယ်ငင်းငယ်လဲရအောင်မလုပ်နိုင်တိုက်တော့လဲမနိုင်ဂျားတဲ့ကကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေကြပြီလို့ဘယ်လိုလုပ်ကြမလဲတက်မတော်လုပ်လို့လဲနိုင်ငံတကာမှာမြန်မာဆိုတာလဲရစရာကိုမရှိတော့ဘူးတိတ်ခါကြကုန်ပြီတိုင်းသားကောင်းဆောင်တွေကိုလည်းပြောကျင်တယ်တိုင်းသားတွေပဲဒုက္ခရောက်နေတယ်မထင်ပါနဲ့ကျွန်တော်တို့မြန်မာတွေလည်းအဆင်မပြေဘူးဆိုတာသိစေချင်ပါတယ်မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေ VOE မိသားစုတွေလည်းအားလုံးကြားမှာပျော်ရွှင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်ဒါကဒီတော်ရရှင်ရေးလာတဲ့သူရဲ့ကိုပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်ကျွန်တော်တို့သူပြောတဲ့အတိုင်းပဲပြန်ပြီးတော့ဖော်ပြလိုက်တာပါနော်နောက်တော်ရရှင်တယောက် Facebook Messenger ကပါပဲသူကအမေသားနေဝင်းဟန်ဆိုတဲ့ Facebook account ပိုင်ရှင်မှာသူကလည်းမြန်မာနိုင်ငံကဒီလက်ရှိအစိုးရရဲ့အစီအစဉ်တရက်နဲ့ပတ်သက်ပြီးတော့မကျေနပ်ပါဘူးကန့်ကွက်ပါတယ်လို့ရေးလာတာပါသူကတော့မြန်မာနိုင်ငံမြောက်ပိုင်းကမြစ်ဆုံဆဲဆောက်လုပ်တဲ့ကိစ္စကိုကန့်ကွက်လာတာပ
ါမြစ်ဆုံဆောက်တာကိုနိုင်ငံသားတယောက်အနေနဲ့ကန့်ကွက်ပါတယ်အမေစုတရုတ်နိုင်ငံခီးစဉ်မှာဘလို့ဆုံးဖြတ်မလဲဆိုတာကျွန်တော်ပါဝင်မြန်မာတနိုင်ငံလုံးကစိတ်ပူနေမယ်ဆိုတာတကဘာလုံးသိနေမယ်ထင်ပါတယ်ပေါ့ဖော်ကြီးတရုတ်နိုင်ငံကိုအထူးဆိုလိုချင်ပါတယ်တမိုင်းကျောင်းအနေနဲ့ဖြစ်တည်စေမိခင်အရာဝတီကိုပညာရှင်များကကန့်ကွက်နေပါတယ်ဆရာမောင်စိန်ဝင်းပရိကုံဆရာဦးထွန်းလေပါဝင်ဝမ်ချန်ပီယံအောင်နာအန်ဆန်းကတမရာကြီးကိုမြစ်ဆုံဆဲဆက်မဆောက်ဖို့တောင်းဆိုနေတာသိရလို့ပိုဝမ်းသာမိပါတယ်အမေတော်ဆန်းစုကြည်လည်းကောင်းသောဆုံးဖြတ်ချက်ချနိုင်ပါစေကျေးဇူးပါ VOA
အမေတော်ဆန်းစုကြည်ကောင်းသောဆုံးဖြတ်ချက်ချနိုင်ပါစေကျေးဇူးပါ VOA လို့အမေသားနေဝင်းဟန်ဆိုတဲ့ Facebook အကောင့်ပိုင်ရှင် VOA ကတဆင်သူရဲ့ထင်မြင်ယူဆချက်ကိုဖွင့်ဟလာပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအခုအချိန်ရသလောက်ဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။တကြံအတွင်းမှာဘတ်စကားတွေဈေးမတက်ဘူးပြောပြီးတော့ဈေးတွေတက်သွားပါတယ်။စင်းရသားပြည်သူတွေအမတမဒုက္ခရောက်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့တော်ရရှင်ဒုက္ခပါ။ဟုတ်ကဲ့ဘလောက်တောင်မှဈေးတွေတက်သွားတာပါလဲ
။ရန်ကုန်တောင်တကုန်နဲ့လိုင်တရာပြေးဆွဲနေတဲ့ YBS 6ကားများတကြံတွင်းမှာ1500ခန့်နှုန်းဈေးတက်သွားပါတယ်။105တောင်တကုန်ကနေဆန်ပြဈေးကို900ပါလိုင်းတာယာအဝေးပြေးကွင်းထီကို1500ပါ။တကြံမတိုင်ခင်ကတရားဝင်ကြေညာထားတာကတော့ပုံမှန်ဈေးထက်ပိုမတောင်းရလို့ဆိုပါတယ်။အခုတော့လိုက်နာလိုက်ကြတာဈေးများလို့မေးတော့သူတို့ရုံးကိုပြောပြီးသားပါလို့ဆိုပါတယ်။စပယ်ယာလည်းတစ်စီးကို2ယောက်လောက်ပါပါတယ်။သူတို့လက်ထဲကိုငွေပေးရပါတယ်။ဘတ်စကားလက်မှတ်ဖိုးထည့်ရတဲ့ငွေဘုံးတွေကိုအဝတ်တင်နဲ့စွတ်ထားပါတယ်။ဒီအကြောင်းတွေကိုအထက်ကတာဝန်ရှိသူများသိစေချင်ပါတယ်။ပတ်စံမရှိတဲ့စင်ရသားပြည်သူတွေအတွက်အရန်နေတာပါလေ
တကြံတွင်ပြေးဆွဲတဲ့ line ကဈေးတက်သွားပါတယ်ဆိုပြီးတော့ဒီတော်ရရှင်ဒုက္ခ VOE ကနေပြီးရင်းဖွင့်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်เนาะတစ်ချက်တဲ့တော်ရရှင်တွေအတွက် VOE ကမြန်မာသတင်းလေးတစ်ပုဒ်မြစ်တာဒေးလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ် Tomorrow VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုး မ မှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့တဲချက်တဲ့သရရှင်ကြီးအတွက်အလှည့်ပေးကြပါတယ်ရှင်။ဒီမှာဟိုတနေ့ကအင်းပြန်ကားမောင်းနေရင်တဲ့တခြင်းဟောင်းလေးတစ်ပုဒ် Amazon Prime ဂီတာအစီအစဉ်ကနေပြီးတော့နားထောင်ပြီးလို့ဒီတခြင်းလေးကိုသောရရှင်တွေကိုလွှင့်ပေးဖို့စိတ်ကူးလေးရမိပါတယ်။တခြင်းလေးကတော်တော်ဟောင်းပါပြီကျွန်တော်တို့ငငယ်လေးတွေကပါဒါပေမဲ့အခုထိလည်းနားထောင်လို့ကောင်းနေစေတခြင်းဖြစ်ပါတယ်။သောရရှင်တွေလည်းကျွန်တော်လိုပဲယူဆမလားဒါမှမဟုတ်တခြင်းဟောင်းလေးဆိုပြီးတော့ပဲနားမထောင်ခြင်းဖြစ်မလားဘလို့ဖြစ်လဲဆိုတာလည်းကျွန်တော်ကိုစာရေးပြီးတော့ပြောပါအောင်နော်။သောရရှင်တွေစီကအတန်တွေကိုကျွန်တော်တို့ကြားခြင်းပါတယ်ရှင်။ကဲဒီတစ်ပတ်ကျွန်မပြန်ပြီးတော့လွှင့်ပေးခြင်းတဲ့တခြင်းအဟောင်းလေးကတော့ချစ်ကောင်းတီဆိုထားတဲ့သူကနာမည်ကျော်ကပြကိုပြန်ပြီးတော့တခြင်းစာသားဖြစ်နေဖန်တီးထားတာဖြစ်ပါတယ်ချစ်ကောင်းတီဆိုထားတဲ့တပ်ပုံမှားတဲ့ညဆိုတဲ့တခြင်းကိုသရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်ဒေစိတ်တဲ့ညကတဲ့မင်းမဆုံးတဲ့စက်အခန်းစိပိန်လို့ထား叫面露心干得掉了那我暖你没在里困不来头数就别下手Tattoo machine, the same sun air, and then show there, the full mare and ya, full mare and ya, ya begin, ya shugin, ya shilin, shirom ya shota and ya, jure ya ma, ya ha pein la mo nevi, day belle ao.ချစ်ကောင်းတီဆိုထားတဲ့တပ်ပုံမှားတဲ့ညဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခွင့်ပြုလိုက်တော့စူးစူးဖြတ်ချာစေမုံမဲစကားတန်းအညိုချင်းညို့နေလားစိတ်နိုင်နေတဲ့My love dance My neck go baby Nezele Tattoo machine Say sangue Net show ne That for mare nya For mare nya Nya le nye Nya shuge Nye shile Sarao ye chota
မေးသနာကြောတင်ဆက်တဲ့မြမပြီမပေးစာများအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ71.25တို့မှာဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့တနင်္လာညပိုင်း9နာရီမှာတင်ဆက်မဲ့အစီအစဉ်တွေမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာသူယုံကြည်အားစတာတွေကိုနားဆင်ရဖို့ရှိပါတယ် အခုတော့သတင်းစာဆရာဦးစီသူအောင်မြည်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့လက်နက်အင်အားအားကိုးတဲ့ဝါရဘလောက်ထွန်းကားနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြည်ကဆွေးနွေးထားပြီးမန့်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ
ကိုရပိုင်တွင်နိုင်ငံရေးသမားတွေစီရေးအကဲခတ်တွေပြည်တွင်းပြည်ပသတင်းစာဆရာတွေစိတ်ဝင်စားဆုံးသတင်းကတော့ UWSA ဝါတက်ဖွဲ့ထိန်းချုပ်ရာပန်ဆန်းကညဉ့်ညရဲ့နှစ်30ပြည့်အခမ်းအနားပါအစိုးရနဲ့ညဉ့်ညရဲ့တိဆောက်တာနှစ်30ပြည့်အခမ်းအနားလို့နာမည်တတ်ထားပေမဲ့တကယ်တကယ်1989ခုနှစ်ဧပြီလ18ရက်နေ့ဆိုတာဟာဗမာပြည်ကွန်မြူနတီပါတီဘဂပလက်အောက်ကနေဝါခေါင်းဆောင်တွေဝါကေတာနဲ့ဝါတပ်သားတွေကနေကွန်မြူနတီပါတီခေါင်းဆောင်မှုကိုပုံကန်ဖယ်ရှားအာဏာသိမ်းယူလိုက်တဲ့နေ့ဖြစ်ခဲ့ပြီးနှစ်30ပြည့်ပွဲဆိုတာကလည်းအဓိကအားဖြင့်စစ်အင်အားပြပွဲဖြစ်နေတာပါပဲဒီပွဲနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကနိုင်ငံရေးအခက်အခဲတွေနိုင်ငံရေးသမားတွေကအမျိုးမျိုးအခဲဖြတ်ကြပါတယ်အဲ့ဒီထဲမှာမှအစိုးရနဲ့အပြည့်အစုံစာချုပ် NCA လက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ငံသားပြောဆိုတဲ့မှတ်ချက်ကစိတ်ဝင်စားဖို့ကောင်းပါတယ်သူပြောတာကစင်ရတောက်တင်လို့အစိုးရဘက်ကလွှမ်းမိုးနိုင်ခြင်းမရှိတဲ့အပေါ်အခြားတိုင်းသားလက်နက်ကိုင်တွေကလည်းစင်ရကြီးမားလာအောင်တိဆောက်ရမယ်ဆိုတဲ့အမြင်ရှိလာခဲ့ရင်ညီညာရေးဟာပိုပြီးအလံဝေးသွားနိုင်တယ်ဆိုတဲ့မှတ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံရေးမှာလက်နက်အင်အားသာလျှင်အဓိကဆိုတဲ့ဝါဒထွန်းကားနေသလားအဲ့ဒီဝါဒကြောင့်ညီညာရေးအလံဝေးသွားနိုင်တယ်ဆိုတာကရောဘလောက်ထိမှန်တယ်လဲဆိုတာဆွေးနွေးကြည့်ကြရအောင်ပ
ါညီညာရေးနှစ်30ပြည့်ပွဲမှာUWSA ရဲ့စစ်အင်အားကိုမြင်တွေ့နိုင်ကြပါတယ်စစ်တီအင်အား8600အသုံးပြုပြီးပြတဲ့အဲ့ဒီစီရေးပြပွဲမှာတဦးချင်းကင်ဆောင်နိုင်တဲ့လက်နက်ငယ်အင်အားကိုမြင်တွေ့နိုင်ရုံမကလေရင်ပစ်စက်တနက်ကြီးတွေလေကြောင်းရန်ကာကွယ်တဲ့အမြောက်တွေမောင်းသူမဲ့ drone လေရင်တွေကိုပါမြင်တွေ့ရမှာဖြစ်ပါတယ်ဒါတွေကိုကြည့်ချင်းအားဖြင့်အင်အားပြပွဲဟာအရှိတောင်အာရှမှာတပုံတပ်ဖွဲ့တစ်ခုကပြတဲ့အခမ်းအနားဆုံးစီရေးပြပွဲလို့တောင်သတ်မှတ်နိုင်ပါတယ်ဝါတက်ဖွဲ့အနေနဲ့အဲ့ဒီလိုစင့်အင်အားတိဆောက်ထားနိုင်တဲ့အတွက်လဲတီစဲအစိုးရရဲ့တက်မတော်တစ်ခုကသူတို့ကိုလာတိုက်ခိုက်ဝန်းမှာမဟုတ်ဘူးလို့လဲယုံကြည်စိတ်ချမှုရနေကြမှာဖြစ်ပါတယ်1989ခုနှစ်ဘဂပခေါင်းဆောင်မှုကိုအာနာသိမ့်ရမှာခေါင်းဆောင်ခဲ့သူလည်းဖြစ်လက်ရှိ UWSA ရဲ့စစ်သေးနာပတိချုပ်လည်းဖြစ်တဲ့ဥပောက်ယူချန်းကတော့သူ့မိန့်ခွန်းမှာခုလိုထည့်သွင်းပြောဆိုသွားပါတယ်ပြည်ထောင်စုအစိုးရမှဝါတိုင်းရင်းသားများအားကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးဤမှန်းချက်ပန်းတိုင်ရအောင်ကျွန်တော်တို့မှရသက်ပံစ조사အထောက်သွားကြမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင့်ထဲမပေါ်ခင်ကာလတွင်ကျွန်တော်တို့သည်လက်တစ်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထူပြီးအခြားလက်တစ်ဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကာလက်ရှိအနေအထားအခြေအနေကိုဆက်လက်ဆောင်ထိန်သွားကြမည်ဆိုပြီးဖြစ်ပါသည်
ဒီလိုခြေနေမျိုးကိုအခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားကြကြမှာအတူယူကြမှာကတော့ဘာမှထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။နှုတ်ကထုတ်ဖို့ပြောဆိုတာမလုပ်ကြပေမဲ့အခွင့်အရေးရရင်ရသလောက်စင်ရတိဆောက်ကြမှာကတော့မလွဲမသွေပါပဲ။ဒါပေမဲ့အဲ့လိုစင်ရတိဆောက်မှာကိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကပြင်းပြင်းထန်ထန်သတိပေးထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကကျင်းပတဲ့အစိုးရတမတော်နဲ့ NCA ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာသူကတိုင်းသားလက်နက်ကိုင်တွေအနေနဲ့နိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်နိုင်ငံကိုကာကွယ်ချင်ရင်တရားဝင်လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်တွေဝင်အဲ့လိုမလုပ်ဘဲလက်နက်ဆွဲကင်ပြီးနိုင်ငံရေးတိဆောက်တာတွေလက်နက်အင်အားလူအင်အားတိဆောက်တာတွေနေမြေတိဆောက်နေတာတွေလုပ်ရင်တော့နီလန်းပေါင်းစုံနဲ့တားဆီးသွားမှာဖြစ်တယ်လက်နက်အားကိုပြီးလူရတောင်းဆိုဖို့မကြိုးစားကြနဲ့ဆိုပြီးပြောဆိုခဲ့ပါတယ
်ဒါပေမဲ့တကယ်ပြဿနာကမြမသမိုင်းမှာလက်နဲ့အင်အားသုံးပြီးကိုလိုချင်နာရယူခဲ့တာကတိုင်းရင်းသားလက်နက်ကိုင်တွေမဟုတ်ခဲ့ပါဘူး1962ခုနှစ်မှာလက်နက်ကိုင်တပ်မတော်ကိုအသုံးချပြီးစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းရဲ့စစ်အာဏာသိမ်းမှုဟာလက်နက်အင်အားကိုအားကိုးပြီးနိုင်ငံရေးအာဏာကိုရယူခြင်းရဲ့အစားလို့ပြောနိုင်ပါတယ်အာဏာရှင်ဦးနေဝင်းဟာခေါင်းစဉ်အမျိုးမျိုးတက်ပြီးတိုင်းပြည်ကို26နှစ်တိုင်တိုင်အုပ်ချုပ်ခဲ့ပါတယ်1988ခုနှစ်မှာတော့လဲနေလှေအောင်မြင်းဆောင်မကြံပြည်သူလူထုတရက်လုံးကဒီမိုကရေစီစနစ်ကိုလှူလာကြောင်းဆန္ဒထုတ်ဖော်ကြပါတယ်။အဲ့ဒီအချိန်မှာလဲပြည်သူတွေကိုဒီမိုကရေစီမပေးဘဲစစ်ဘုချုပ်တွေကစစ်အာဏာရှင်စနစ်နဲ့ဆက်ပြီးအုပ်ချုပ်ပါတယ်။ဒါဟာလဲလက်နက်အင်အားအသုံးပြုပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုပ်ပိုင်ခွင့်အရရက်ကိုရယူခဲ့ခြင်းပါ။ အဲ့ဒီအခြေအနေဟာ2011ခုနှစ်မတ်လကုန်အထိဖြစ်ပြီး1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်လက်နက်အားကိုးနဲ့အာဏာသိမ်းခဲ့ခြင်းကစတွေ့ရင်ရာစုနှစ်တဝက်နီးပါးကြာတာမို့မြန်မာနိုင်ငံရေးမှာလက်နက်အားကိုးဝါဒအတော်ကြာခဲ့တယ်လို့မှတ်ယူနိုင်ပါတယ်2011ဧပြီမှာတော့စစ်အာဏာရှင်စနစ်ရပ်ဆိုင်းသွားပြီးအစိုးရလွှတ်တော်တက်မတော်တီးခြားစီပေါ်ပေါက်လာပါတယ်။ဒါပေမဲ့လည်းအရင်စစ်အာဏာရှင်တွေစိတ်ကြိုက်အတီးပြုတ်ရေးဆွဲပေးခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေနဲ့အုပ်ချုပ်ရတဲ့အခြေအနေဖြစ်နေပြန်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအဲ့ဒီဖွဲ့စည်းပုံအရလက်နက်ကိုင်တက်မတော်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဟာလွှတ်တော်အသီးသီးအတွက်ကိုယ်စားလှယ်၄ပုံတစ်ပုံအထိခန့်အပ်ခွင့်ရထားပါတယ်။သူ့ကိုယ်စားလှယ်တွေကနေတဆင့်ဒုသမရတယောက်ကိုလည်းခန့်အပ်နိုင်ပြီးကာကွယ်ရေးပြည်ထရေးလိုအရေးပါတဲ့ဝင်ကြီးဌာန၃ခုအတွက်ဝင်ကြီးတွေခန့်အပ်ခွင့်တိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှဝင်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နယ်လုံးဝင်ကြီးတွေခန့်အပ်ခွင့်စတာတွေလည်းရထားပါတယ်။အရေးကြီးဆုံးကတော့အဲ့ဒီဖွဲ့စည်းပုံကိုပြင်ဖို့ဆိုရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကသဘောတူမှပြင်လို့ရမယ့်အခြေအနေဖြစ်နေတာပါပဲ။အထိပ္ပယ်ကတော့အရင်ဆရာနာရှင်တွေဟာ2008ဖွဲ့စည်းပုံကိုရေးဆွဲပေးခဲ့ပြီးလက်နက်အင်အားကိုအားကိုးတဲ့ဝါဒတရက်ထူထောင်ပေးသွားခဲ့တဲ့သဘောပါပဲ
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံရေးသမိုင်းမှာဒီကနေ့အချိန်ထိလက်နက်အင်အားကိုအားကိုးပြီးနိုင်ငံရေးအာဏာအပါအဝင်လိုရာကိုရယူလိုတဲ့လက်နက်အင်အားအားကိုးတဲ့ဝါဒထုံကားအသက်ဝင်နေတာငင်းလို့မရပါဘူး။ဒီဝါရလွှမ်းမိုးနေရင်ဒီဝါရကိုဆုတ်ကင်ထားကြရင်ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာမဟုတ်သလိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာမျိုးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဆိုတာမျိုးကိုလည်းတည်ဆောက်နိုင်မှာမဟုတ်ပါဘူးငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဆိုရင်တမတော်စစ်ကောင်းဆောင်တွေရောလက်နက်တိုင်းသားကောင်းဆောင်တွေပါလက်နက်အင်အားကိုအားကိုးတဲ့အယူဝါဒဆွတ်လွတ်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ဖြစ်ပါရယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနေနားဆင်လို့တဲ့တိတ်တချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ email လိပ်စာက voa.burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါရယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးမှာပ
ါ။သီရိလင်္ကာနိုင်ငံမှာဆယ်နှစ်အတွင်းအသေးပြောက်အများဆုံးကျန်းဖတ်မှုဖြစ်တနင်္ဂနွေနေ့အီစတာပွဲအတွင်းခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်ကြီးမှာဘုံးတွေစက်တိုက်ပေါက်ကွဲခဲ့ပြီးလူပေါင်းအနည်းဆုံး200ကျော်တိစုံကနောက်ထပ်400ကျော်ဒဏ်ရာရခဲ့ပါတယ်။ဒေသစံတော်ချိန်မနေ့မနေ့8:45မှာပထမဆုံးဘုံး6လုံးအချိန်ကြီးစက်ကွဲခဲ့ပြီးအများဆုံးထိခိုက်ဒေချေမှုတွေဖြစ်စေခဲ့ကနောက်နိုင်များစွာအကြာမှာနောက်ထပ်အသေးစားပုံးနှလုံးထက်ခွဲခဲ့ပါတယ်။ဒီကျန်းဖတ်မှုတွေပြစ်မှတ်ခံထားသူတွေကတော့ Easter ဆူတောင်းပွဲအတွက်မြို့ကြီးသုံးမြို့ကခရစ်ယာန်ဘုရားကျောင်းတွေကိုလာတက်တဲ့ကက်သလစ်ဝတ်ပြုသူတွေနဲ့နိုင်ငံခြားခရီးသွားတွေဖြစ်ပါတယ်။အခုလိုခရစ်ယာန်ဘာသာဝင်တွေရဲ့ယေရှုခရစ်တော်ပြန်လည်ရှင်သန်ထမြောက်ရော Easter ပွဲတော်နေ့မှာသီရိလင်္ကာကခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေမှာလူများပြားတည်ဆုံခဲ့ရတဲ့ဖောက်ခွဲတိုက်ခတ်မှုပေါ်ကမ္ဘာခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကရှုံချပြောဆိုလိုက်ပါတယ်။ဖောက်ခွဲမှုအတွင်းသိဆွေးရသူတွေထဲမှာဗြိတိန်၊နယ်သာလန်နဲ့အမေရိကန်နိုင်ငံသားတွေဒါဇင်နဲ့ချီပါဝင်မယ်လို့လည်းယူဆထားကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်မှုဟာအင်မတန်ဆိုးဝါးစိတ်ပျက်ပွဲဖြစ်တယ်။သိဆုံးထိခိုက်ရသူတွေအတွက်ထပ်တူဝမ်းနဲ့ချီကိုရတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အတိတ်မှာဖြစ်ပျက်ခဲ့ပြီးသားတွေပဲဘဝရဲ့အတိတ်ပဲကိုမရှာချဖို့ Roman Catholic ဘာသာပိုင်ပိုယန်မကြီး Francis ကတိုက်တွန်းလိုက်ပါတယ်။ဆူဆူဝါးဝါးဖြစ်ပျက်ခဲ့ပြီးဆိုရင်ယူကျုံးမရဖြစ်ပြီးတည်ခြင်းတရားကရှင်သန်မှုထက်ပိုအားကောင်းတယ်လို့ယုံကြည်လာစေတယ်ဆိုပြီးပိုယမ်ဂျီဖရန်စစ်ကပြီးခဲ့တဲ့စနေနေ့ခရစ်တော်ရှင်သန်ပြန်လည်ထမြောက်တော်မူတဲ့နေ့အီစတာအကြိုနေ့စိန့်ပီတာရင်မြေမှာမိန့်ကြားခဲ့တာပါကျေဝါမှုအလောက်ကင်ပီတိနဲ့ပျော်ရွှင်မှုတွေထွန်းတောက်လာစေဖို့ဖျားသခင်ထံအနင်းကြပါလို့ပိုယမ်ဂျီကအီစတာအကြိုစီတောင်းပွဲတက်ရောက်လာသူတွေကိုမိန့်ကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လဆန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းနိုမီတာ30:40-48တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.